တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာရောက်နေတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးဟာသူ့ကိုထောက်ခံအားပေးနေကြတဲ့ထောင်နဲ့ချီတဲ့ဖိလစ်ပိုင်အလို့သမားတွေရဲ့ရှေ့မှာအိမ်နောင်တဲ့မျိုးသမီးတူရဲ့နှုတ်ခမ်းကိုတနင်္လာနေ့တော့ကနိုင်ခဲ့လို့ဒေါသထွက်တဲ့သူကထွက်ဆစရာနောက်စရာအဖြစ်အပြောင်းပြက်ပြောတဲ့သူကပြောနဲ့ပွဲစုသွားခဲ့ရပါတယ်ဖိလစ်ပိုင်ပြည်သူတော်များများကတော့သမ္မတရဲ့လုပ်ရဟာထိခိုက်နေတာအောင်လုပ်ဖို့ရွေတာမဟုတ်ဘဲအပြောသဘောနိုင်ခဲ့တာလို့ယုံကြည်ပါတယ်နိုင်ငံရေးသမားတွေနဲ့အမျိုးသမီးရဲ့လှူရှားသူတွေကတော့သမ္မတရဲ့လှုပ်ရက်ဟာဖောက်ပြန်တဲ့လှုပ်ရက်ပဲဆိုပြီးတော့အပြစ်တင်ရှုတ်ချနေကြပါလေ။တောင်ကိုရီးယားနိုင်ငံရောက်ဖိလစ်ပိုင်အလို့သမားတွေနဲ့သမ္မတဒူတာတေးတို့တနင်္လာနေ့တုန်းကတွေ့ဆုံကြတော့အခုလိုနန်းတဲ့ကိစ္စဖြစ်ခဲ့တာပါ။အဲ့ဒီမှာသမ္မတကအမျိုးသမီးနှစ်ဦးကိုစာအုပ်လက်ဆောင်လာယူဖို့စင်ပေါ်ကိုဖိတ်ခေါ်ခဲ့ပါလေ။ပထမအမျိုးသမီးကိုတော့သမ္မတကပါးကိုပဲနန်းလာပါ။ဒုတိယအမျိုးသမီးဘီယာခင်ဆိုတဲ့အမျိုးသမီးကိုတော့သမ္မတဒူတာတေးကအိမ်အောင်ရှိမရှိမေးမြန်းပြီးတော့သူရဲ့နှုတ်ခမ်းကိုနိုင်ခဲ့ပါတယ်။တောက်ကဘွေမြူကြပါနဲ့အပြော်သဘောနဲ့နန်းနာပါလို့လည်းအသက်83နှစ်ရှိဖြစ်တဲ့သမ္မတဒူတာတေးကပြောပါတယ်။တောင်ကိုရီးယားအမျိုးသားနဲ့လက်ထပ်ထားတဲ့ဘီယာခင်ကလည်းသမ္မတကသူ့ကိုနန်းနာဟာအပြော်သဘောပါလို့ဖိလစ်ပိုင်သတင်းဌာနကပြောခဲ့ပါတယ်။